မြောက်ပိုင်းမဟာမိတ်ညီနောင်သုံးဖွဲ့ရဲ့ဆက်နရှင်စနစ်အမြက်ပြတ်ချေမုံရေးဆက်စင်ရေးစတင်ကြောင်းကြေညာချက်ကိုဂျာကာလာအမျိုးသားညီညွတ်ရေးအစိုးရ NUG ကကြိုဆိုကြောင်းတောက်တာနေကကြေညာချက်ထုတ်ပြန်ပြီးဟန်ချက်ညီဆက်စင်ရေးတွေပေါ်ဆောင်သွားမယ်လို့ပြောလိုက်ပါတယ် NUG ကာဝေးဝန်ကြီးဌာနရဲ့ကြေညာချက်ထဲမှာဆက်နရှင်စနစ်ခုခံတော်လှန်စစ်မှာနိုင်ငံတော်ဝန်တိုင်းရင်းသားတော်လှန်ရေးအင်အားစုအသီးသီးအသံကွန်ဆိုက်ဆက်လက်ပူးပေါင်းပါဝင်ကြဖို့လည်းတိုက်ထွန်းထားပြီးဖက်ဒရယ်ဒီမိုကရေစီပြည်ထောင်စုတည်ဆောက်ရေးမိမ့်မတုံဆောင်ရွက်သွားကြမယ်လို့ဖော်ပြထားပါတယ်။တန်အမျိုးသားမျိုးလွတ်မြောက်ရေးတက်မတော် TNL ရခိုင်တက်တော် AA နဲ့မြန်မာမျိုးသားဒီမိုကရက်တစ်မဟာမိတ်တက်မတော် MNDAA တို့နဲ့ဖွဲ့စည်းထားတဲ့မြောက်ပိုင်းမဟာမိတ်ညီနောင်သုံးဖွဲ့ရဲ့2029ဆက်စည်ရေးလို့အမည်ပေးထားတဲ့ဆက်စည်ရေးတရက်ကိုစတင်ကြောင်းတောက်ကြနေ့ကကျင်ညာပြီးရှမ်းပြည်နယ်မြောက်ပိုင်းမှာနေရအများပြားစစ်ကောင်စီစခန်းတွေကိုအချိန်ကိုက်တပြိုက်တည်းတိုက်ခိုက်ခဲ့ကြတာပါစစ်တပ်ထောက်ခံတဲ့ Telegram လူမှုကွန်ရက်တွေမှာတော့သူတို့အခေါ်တပုံတက်တွေဟာရှမ်းမြောက်မှာ62မိုင်လောက်ဖြန့်ကျက်ပြီးမြို့ပေါင်း12မြို့နဲ့စစ်တပ်အခြေစိုက်စခန်းတွေကိုတိုက်ခိုက်နေကြောင်းရေးသားထားတာကိုတွေ့ရပါတယ်စစ်ကောင်စီရဲ့ပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကတော့ချင်းရွှေရော်မြို့အပေါ်ပဲရှမ်းမြောက်ဒေသတိုက်ပွဲတွေတွင်ရဲတပ်ဖွဲ့ဝင်နဲ့ပြည်သူစစ်တပ်ချုပ်ကြားဆုံးကြောင်းVOA မြန်မာပိုင်းကိုအတည်ပြုထားပေမဲ့ရေတွက်တိကျကိုတော့ထုတ်ပြန်ထားခြင်းမရှိသေးပါဘူး။ဂျာမန်သတင်းဌာန DPA ရဲ့ဖော်ပြချက်မှာတော့တောက်ချန်နေတဲ့ပိုင်းကချင်းရွှေရောအကောက်ခွန်ရုံးကိုလက်နက်ကင်အဖွဲ့တစ်ဖွဲ့ကသိမ်းပိုက်နိုင်ခဲ့ပြီးစစ်သား20လောက်ကြာဆုံးခဲ့ကြောင်းဖော်ပြထားပါတယ်ခင်ဗျာ။